IS Islamic စစ်သွေးကြော်တွေကအခုသတင်းပတ်အတွင်းမှာသူတို့ကိုခုခံတဲ့လူပေါင်း200ကျော်ကိုတပ်ဖြတ်ပစ်ခဲ့တယ်လို့အီရတ်အာဏာပိုင်တွေကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လူခွင့်ရေးအဖွဲ့တစ်ခုကလည်း Jihad ဘာသာရေးအစွန်းရောက်တွေဟာအကျဉ်းသား600ကိုပစ်တပ်ခဲ့တယ်လို့ပြောပါတယ်။ IS စစ်သွေးကြော်တွေဟာ Baghdad မြို့အနောက်ပိုင်းကိုမသိမ်းပိုက်နိုင်အောင်ခုခံကြတဲ့ Sunni Muslim တွေနေထိုင်ရာအရက်မှာစုပြုံပြီးတော့မြုပ်ထားတဲ့အလောင်း150ကိုရှာဖွေတွေ့ရှိခဲ့တယ်လို့ IRA အာဏာပိုင်တွေကပြောပါတယ်။နောက်ထပ်အလောင်း80ကျော်ကို Hit မြို့အနီးမှာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အမေရိကန်အခြေစိုက် HRW လူခွင့်ရေးအဖွဲ့ကြီးကလည်း IS တွေဟာဇွန်လ10ရက်နေ့က IRA နိုင်ငံမြောက်ပိုင်းမိုဆိုးမှာရှိတဲ့အကျဉ်းစခန်းတစ်ခုကအကျဉ်းသားအမျိုးသား600ကိုတပ်ဖြတ်ပစ်ခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ။